ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံအခြေအနေအရာကိုသုံးသပ်လေ့လာနိုင်ဖို့သတ်မှတ်ထားတဲ့အခြေအနေတစ်ခုအောက်မှာကုလအထူးကိုယ်စားလှယ်လာရခွင့်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။ မြန်မာနိုင်ငံမြို့ကြီးတွေမှာအင်အားသုံးမှုများပြားလာတာနဲ့တန်ချက်ကာကာတွေနောက်ထပ်ချထားတဲ့ကိစ္စတွေအပါအဝင်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့အလွန်စိုးရိမ်မှာကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြထားတာပါ။ညဉ့်ညမ်းစွာစုဝေးခွင့်ကိုအပြေအဝါလေးစားဖို့နဲ့ဆန္ဒပြသူတွေကိုနှိမ်နင်းတာတွေမလုပ်ဖို့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုတောင်းဆိုကြောင ဖြည့်ဆည်းမှုတွေမလုပ်ဖို့လဲမစ္စတာဂူဒရက်စ်ကတိုက်တွန်းထားပါတယ်မြန်မာပြည်သူတို့ရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့လူအခွင့်အရေးတရားဥပဒေစိုးမိုးရေးရရှိဖို့ကြိုးပမ်းမှုကိုကုလသမဂ္ဂအနေနဲ့မယိမ်းမယိုင်ဆက်ပြီးတော့ထောက်ခံသွားမယ်လို့လည်းကုလသမဂ္ဂအသွင်ရေးမှူးချုပ်ကထပ်မံကတိပြုပါတယ်။အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကိုလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ပြုပြီးတော့အခြေအနေကိုကိုယ်တိုင်အကဲဖြတ်လေ့လာခွင့်အမြန်ဆုံးပေးဖို့လည်းမြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။ထားအပြင်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေကတပ်အမတ်ကြီးတွေကလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့လိုရာကိုကန့်ကွက်လိုက်တယ်လို့ငြိမ်းချမ်းစွာဆန္ဒထုတ်ပေါ်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်နိုင်ငံတော်တွေမလုပ်ဖို့တိုက်တွန်းချက်တစောင်းမနေ့ကပူရဲထုတ်ပြန်ခဲ့ပါတယ်တကြွလှရှာသူတွေတရင်သမားတွေနဲ့နိုင်ငံဝန်ထမ်းတွေကိုဆက်ပြီးတော့ဖမ်းဆီးနေတဲ့အပေါ်ပြက်ပြက်တသားကန့်ကွက်ရှုံချကြောင်းလည်းအဲ့ဒီကြေညာချက်မှဖော်ပြထားတာပါဒီမိုကရေစီရေလွတ်လပ်မှုငြိမ်းချမ်းမှုနဲ့တာယာဝါပြောမှုကိုရှာဖွေနေကြတဲ့မြန်မာပြည်သူလူထုကိုထောက်ခံအားပေးကြောင်းနဲ့တက္ကပါလုံးကစောင့်ကြည့်နေကြောင်းလဲအဲ့ဒီကြီးညာချက်မှာပါရှိပါတယ်